နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ရဲ့လက်ချက်အမှုကိုဒီကနေ့တရားရုံးထုတ်စစ်ဆေးရမှာ NLD ဒုတိယသမ္မတဦးဟန်ရီဘန်တီယူလာရောက်ထွက်ဆိုစစ်ဆေးခံပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကဆွဆွဲထားတဲ့အဂတိလိုက်စားမှုဆွဲချက်တွေဟာမမှတ်ကန်ပဲရဟရင်ကိုလိုအပ်ချက်အရာဝယ်ယူပြီးလိုအပ်တဲ့နေရာတွေမှာပဲသုံးစွဲခဲ့တာဖြစ်ပါတယ်လို့ဦးဟန်ရီဘန်တီယူကတရားရုံးမှာထွက်ဆိုပါတယ်။အောက်ဒီလိုက်စားမှု၅မှုအတွက်ဒေါအောင်ဆန်းစုကြည်ရောဦးဝင်းမြင့်တို့ပါကိုယ်တိုင်တရားရုံးမှာထွက်ဆိုခဲ့ပြီးတဲ့နောက်တရားခံပြတက်တဲ့အနေနဲ့ဦးဟန်ရီဗန်ဒီယူကတရားရုံးမှာထွက်ဆိုအစစ်စစ်ခံတာပါဒီအမှုတွေမှာစစ်ကောင်စီဘက်ကဆွဆွဲထားသလိုလေရင်ငါးရောင်းဝယ်ယူရမှာနိုင်ငံတော်ဘဏ်ငွေအလဲသုံးစားလုပ်တာတမတ်စီမင်းပေါင်တွေကနေကြော်လုံလှောက်ဆောင်တာတိုက်ပြည်အကျိုးစီးပွားပျက်စီးစေတာလေတွင်ဆုံးရှုံးမှုရှိတာတွေစတဲ့ဆွဆွဲချက်တွေကဘာတစ်ခုမှမမှန်မှန်မှုဆိုတာကိုဦးဟန်ရီဗန်တီယူကထွက်ဆိုသွားခဲ့တယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။ဒီအမှုအတွက်ဦးဟန်ရီဗန်တီယူဝန်ကြီးဦးမင်းသူပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနအငိမ့်စားအရာရှိဦးကျော်မျိုး MS ကုမ္ပဏီကဦးရဲမင်းနဲ့ဦးလင်းထက်တို့၅ဦးတို့ဟာဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမင်းတို့ရဲ့တက်သေးတွေအနေနဲ့ထွက်ဆိုကြမှာဖြစ်ပါတယ်။ COVID ကာလအသုံးပြုဖို့ရဟရင်၅ရာနာဝယ်ယူရတဲ့ပြည်ပြည်နာတွေမှာအဂတိလိုက်စားတယ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်နဲ့တပ်ရဦးဝင်းမင်းတို့ကိုအမှု၅မှုနဲ့ထပ်တို့ပြီးတရားစွဲဆိုထားတာပါအသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပေါ်နိုင်ငံတော်ရှုဝဲအဖွဲ့တွေချိုးဖောက်မှုအပါအဝင်အမှုပေါင်း20နဲ့တရားစွဲခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်းထောင်ဒဏ်26နှစ်ချထားပါတယ်ဒီကနေ့စစ်ဆေးတဲ့အဂတိလိုက်စားမှု၅မှုကနောက်ဆုံးစွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်